ဇွန်လ19ရက်နေ့မှာကြာရောက်မယ်ဒေါင်ဆန်းစုကြည်ရဲ့အသက်88နှစ်မြောက်မွေးနေ့အခါသမယမှာတားဖြစ်သူကိုထိန်လင်းခေါ် Kim Harris ကသူ့ရဲ့မိခင်ကိုဖမ်းဆီးထားတာဟာတရားဝင်မှုမရှိဘဲမိခင်ဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်စနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
Firstly, to the Burmese military, to release my mother and all political prisoners.
ပထမဦးစွာမြန်မာစစ်တပ်ကိုပြောကြားလိုပါတယ်။ကျွန်တော်ရဲ့မိခင်ဖြစ်သူနဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်ပြီးလွှတ်ပေးပါ။အပြစ်ခတ်ရက်စဲပြီးတွေ့ဆုံဆွေးနွေးပါ။အာဏာကိုဒီမိုကရေစီနည်းရရွေးချယ်ထားတဲ့အစိုးရထံပြန်ပြီးလွှဲပြောင်းပေးရပါလို့ဒေါန်ဆန်းစုကြည်ရဲ့တားငယ်ဖြစ်သူကိုထင်နှင်းကသူ့မိခင်မွေးနေ့အတွက်ထုတ်ပြန်တဲ့ဗီဒီယိုမှာပြောထားတာပါ။မိခင်ဖမ်းဆီးခံရပြီးခဲ့တဲ့နောက်သူ့အနေနဲ့မိခင်နဲ့တွေ့ဆုံခွင့်ဆက်သွယ်ခွင့်မရတယ်လို့သူ့မိခင်ဘယ်နေရာမှာရှိနေလဲဘယ်လိုအခြေအနေရင်ဆိုင်နေရတယ်ဆိုတာကိုလည်းသိခွင့်မရဘူးလို့အသက်46နှစ်ရွယ်ရှိပြီဖြစ်တဲ့တားဖြစ်သူကိုထင်နှင်းကပြောပါတယ်။တိုင်းဒေသလူမျိုးစုတွေပေါ်မှာနှစ်ပေါင်းများစွာဆစ်ဆင်တိုက်ခိုက်ခဲ့တဲ့စစ်တပ်ဟာကိုပြည်သူတွေကိုကိုပြန်ပြီးဖိနှိပ်ညှဉ်းပန်းနေတဲ့အတွက်ဒီကနေ့အချိန်မှာလူပေါင်း 1.8 တန်းလောက်အိုးရင်ဆန့်ခွာထွက်ပြေးနေရပြီး18တန်းကျော်လောက်ကအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်။ဒါကြောင့်ဗြိတိသျှအစိုးရနဲ့နိုင်ငံတကာအစိုးရတွေအနေနဲ့မြန်မာအရေးကိုဦးစားပေးပြီးဆောင်ရွက်ဖို့မြန်မာစစ်ကောင်စီနဲ့တန်တမာအဆက်အသွယ်ဖြတ်ပြီး NUG အစိုးရနဲ့ဆွေးနွေးဖို့ပါတောင်းဆိုတယ်လို့ပြောပါတယ်။နောက်နှစ်မွေးနေ့အချိန်မှာမိခင်ဖြစ်သူဒေါန်ဆန်းစုကြည်နဲ့ပြန်ပြီးတွေ့ဆုံရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းတားဖြစ်သူကပြောဆိုထားပါတယ်။